မနေ့ကကြာရောက်ခဲ့တဲ့အမေရိကန်ရဲ့အလုတ်သမားနေ့အကြောင်းကိုပြောပြပါရစေရှင်။စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုရဲ့အလုတ်သမားနေ့ဖြစ်ပါတယ်။ဒီနေ့မှာတော့အစိုးရရုံနေနဲ့ကြောင်းနေလဲပိတ်ထားပေးပါတယ်။19ရာစုနှောင်းပိုင်းမှာအမေရိကန်ဆက်မှုဆုံးအလုပ်သမားတွေကထိုက်တဲ့လှုပ်အားကရရှိရေးလုပ်ငန်းခွင်မှာတိတ်ခါရှိရှိအလုပ်လုပ်ခွင့်ရရေးနဲ့တပတ်ကိုအလုပ်ချိန်နာရီ40တတ်မှတ်ပေးရေးစတဲ့အချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြရတာကနေအမေရိကန်ပြည်ထောင်စုရဲ့သမိုင်းတွင်မဲ့အလုပ်သမားနေ့ဖြစ်ပေါ်လာရပါတယ်။ဒီအလုပ်သမားနေ့နဲ့ပတ်သက်လို့သမ္မတဥပမာကသူ့ရဲ့အပတ်စဉ်မိန့်ခွန်းမှာအခုလိုပြောကြပါတယ
် Generations every time the economy's changed hardworking Americans march and organized and joined
ရစုတွေနဲ့ချီးပြီးတော့နိုင်ငံမှာစီးပွားရေးအပြောင်းအလဲတွေဖြစ်တိုင်းအလုပ်ကိုတံပိုးထားတဲ့အလုပ်သမားတွေဟာအလုပ်သမားတတ်မှတ်ကတွေစီယုံပြီးအဖွဲ့ဝင်တွေလစာတူပီးရေးစာဝတ်နေရေးအဆင်ပြေဖို့အတွက်သူတို့အတွက်တာမကသူတို့ရဲ့ရောင်းရင်းတွေအတွက်ပါတောင်းဆိုခဲ့ကြပါတယ်ဒီကြိုးပမ်းမှုတွေကြောင့်ဒီကနေ့ကျွန်တော်တို့တပတ်ကို940အလုပ်ချိန်ကန့်တတာအချိန်ပိုကြီးရတာအနည်းဆုံးလစာတတ်မှတ်ပေးတာတွေကိုခံစားကြရတာဖြစ်ပါတယ်။ဒါပြင်ကျန်းမာရေးပြုစုဆောင်ရှောက်မှုခံစားခွင့်တက်ကြီးရွယ်ကိုခံစားခွင့်ပင်စင်လစာခံစားခွင့်စသဖြင့်ဒီအောင်မြင်မှုတွေအားလုံးဟာအလုတ္တမတတ်မှတ်ကတွေရဲ့ကြိုးပမ်းရုန်းကန်မှုတွေကြောင့်ခံစားနိုင်ကြတာဖြစ်ပါတယ်
။မစ္စတာအိုဘားမားသမ္မတဖြစ်တာဝန်ယူနေတဲ့9နှစ်ကျော်နဲ့10နှစ်သားတက်တန်းအတွင်းစီးပွားရေးအကြက်တဲကာလနောက်ပိုင်းမှာမော်တော်ကားထုတ်လုပ်ငန်းနဲ့စက်မှုလုပ်ငန်းတွေမှာအလုတ်ကင်ပေါင်း8သိန်းအပါဝင်2011ခုနှစ်ကစလို့လူလတ်တန်းစားအလုတ်သမားတွေအတွက်စုစုပေါင်းအလုတ်ကင်ပေါင်း 15.3 တန်းကိုဖန်တီးပေးနိုင်ခဲ့ပါတယ်ဒါရီမကလုပ်ငန်းခွင်အတွင်းမှာကြားမှဒန်းတူလှုပ်အားကရရှိရေးအပြင်အမျိုးသမီးတွေအနေနဲ့လည်းလစာပြင်းနဲ့မိဖွားခွင့်စတဲ့အခွင့်အရေးတွေရဖို့ဆက်ပြီးကြိုးပမ်းကြရအောင်မှဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။နွေရာသီရဲ့နောက်ဆုံးသတင်းပတ်လည်းဖြစ်တဲ့အလုတ်သမားနေအားလက်ရမှာအမေရိကန်မှနေထိုင်သူအများစုဟာအပန်းဖြေခီးထွက်တာဆွေမျိုးမိသင်္ကဟာတွေနဲ့စုပေါင်းပြီးစားတောက်ကြတာအပြင်အလုတ်သမားနေအထိမ်းမှဈေးဆိုင်တွေကလည်းပစ္စည်းတွေကိုလျှော့ဈေးနဲ့ရောင်းချပေးတာကြောင့်ဈေးဝယ်ထွက်သူလည်းထွက်ကြပါတယ်။အမေရိကန်မှာနှစ်ပေါင်း20ကျော်နေထိုင်ခဲ့သူကိုရင်ထွေးက
ဒီနှုန်းကတော်တော်ကြီးချွတ်ချွတ်သားသားနဲ့လျှော့ချနေတယ်ဆိုတော့လူရပေါ်ပြကားရတဲ့နေရာလားခက်ခက်ခက်ခက်ကားရတယ်ပစ္စည်းတစ်ခါဝယ်ရင်လဲအော်ကျွန်တော်တို့ပတ်စံရှင်းဖို့ရေးဆောင်နေရတဲ့ဆာလဲဒီလိုနေတဲ့ကျွန်တော်ရှောက်ဆောင်လို့မဆောင်နိုင်တော့ပစ္စည်းထားရတယ်လားကျွန်တော်တန်းရရှိယူဆောင်နိုင်တဲ့ကြုံတွေ့ရတယ်ဗျာ
ဟုတ်ကဲ့အဲ့တော့ဈေးနှုန်းချတော့တိတိတသားချရလား
ကျွန်တော်ဆိုရင်ဘလုံးနဲ့ဖက်နေတယ်ဈေးပြန်ကြည့်အဲ့ဒါသူရဲ့ရောက်ပြီနေရအဲ့နေရာကို80ရာခိုင်နှုန်းလျှော့တယ်ဆိုတော့140တော့လျှော့တော့60ပဲပြီးရနေရာကဖက်နှစ်ပြေအောင်60အဲ့ဒါမျိုးကိုကျွန်တော်လျှော့တော့ကျွန်တော်တွေ့ရတယ
်အမေရိကန်အလုပ်သမားနေကို1894ခုနှစ်မှာတရားဝင်သတ်မှတ်ခဲ့တာဖြစ်လို့အခုဆိုရင်နှစ်ပေါင်း122နှစ်ရှိလာပြီဖြစ်ပါတယ်အလုပ်သမားတွေရဲ့ညီညွတ်မှုနဲ့တောင်းဆိုတိုက်ပွဲဝင်ခဲ့ကြလို့သာအခုလိုအလုပ်သမားအခွင့်အရေးတွေရရှိတယ်ဆိုတာကိုသမိုင်းကသက်သေဖြစ်တဲ့အကြောင်းနဲ့အလုပ်အကင်တွေကသာအနာဂတ်ကိုမျှော်ကြည့်နိုင်တဲ့စိတ်ကူးမျှော်လင့်ချက်တွေလည်းဖြစ်ပါတယ်လို့သမ္မတအိုဘားမားကသူ့ရဲ့အလုပ်သမားနေအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်ရှင်